တာရှင်ခင်ဗျာဒီသတင်းပတ်အတွက်ဒီဘဝရေးကဏ္ဍမှာလမ်းလမ်းမျိုးကိုရောက်ရှိနေတဲ့ NCUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီထွေထွေတွင်းရင်မှုဥမ္မောင်လမ်းလမ်းမျိုးရှိတက်တာအနှစ်300ကျော်ရှိပြီးဖြစ်တဲ့ Lloyds အာမခံကုမ္ပဏီကြီးစီပွားရောက်တွေ့ဆုံတဲ့ကိစ္စနဲ့တရုတ်ရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ CNOOC ကအမေရိကန်ရေနံကုမ္ပဏီကြီး Unocal ကိုဝယ်ယူဖို့ကမ်းလှမ်းလာတာကိုအမေရိကန်နိုင်ငံရေးလောကစီးပွားရေးလောကမှာတုံ့လှုပ်ကြရဲရိုက်မှုတွေအကြီးအကျယ်ဖြစ်ပေါ်လာတဲ့အကြောင်းများကိုတင်ပြဖို့ရှိပါတယ်။ပထမဦးစွာတင်ပြလိုတာကတော့မြန်မာနိုင်ငံဒီမိုကရေစီရရှိရေးကြိုးပမ်းမှုရဲ့ဒစိဒေတာအဖြစ်နဲ့ NCUB အထွေထွေတွင်းရင်မှုဥမ္မာမဟာလန်ဒန်မြို့ကိုမကြာမီကရောက်ရှိပြီးကဘာပေါ်မှာသက်တမ်းအကြာမြင့်ဆုံးအာမခံကုမ္ပဏီကြီးဖြစ်တဲ့ Rice ကုမ္ပဏီကြီးကတာဝန်ခံပုဂ္ဂိုလ်တဦးနဲ့တွေ့ဆုံခဲ့ပါတယ်။ဒီကုမ္ပဏီကြီးဟာအသက်အာမခံရေချောင်းလေချောင်းကစပြီးအာမခံလုပ်ငန်းကြီးတွေကိုချုပ်ကန့်လုပ်ဆောင်နေတဲ့လန်ဒန်မြို့ကတမိုင်းဝင်ကုမ္ပဏီကြီးတစ်ခုပဲဖြစ်ပါလေအခုလိုဘာကြောင့်တွားရောက်တွေ့ဆုံရပါသလဲလို့ဥမ္မာမောင်ကိုမေးမြန်းတဲ့အခါမှာတော့
ဟုတ်ကဲ့ကျွန်တော်ဒီနေ့ညနေရပါတော့ကျွန်တော်ဟိုအာမခံလုပ်ငန်းလုပ်တဲ့ဒီ Lloyds ကုမ္ပဏီရဲ့ရုံးချုပ်မှာကျွန်တော်တို့ရဲ့ PP ဆိုင်ရာဌာနတောင်းကလည်းကျွန်တော်တွေ့ပါတယ်တွေ့တဲ့ကိစ္စကတော့ကျွန်တော်တို့ပမာပြည်မှာလုပ်နေတဲ့ဒီစီးပွားရေးတွေနိုင်ငံခြားကုမ္ပဏီတွေနဲ့ပတ်သက်ပြီးတော့အာမခံကိစ္စနဲ့ပတ်သက်ရင်ဘယ်လိုနေထားရှိရဲဒါကိုကျွန်တော်တို့အော်ပမာပြည်ဒီမိုကရေစီနဲ့ပတ်သက်ရင်ကျွန်တော်လိုအပ်တဲ့နေသားတွေကိုကျွန်တော်တို့နဲ့တင်ပြဆွေးနွေးရကိစ္စဖြစ်ပါကွာ
။အဲ့ဒီ Lloyds အာမခံကုမ္ပဏီကြီးကမြန်မာနိုင်ငံလုပ်ငန်းတွေနဲ့ပတ်သက်ပြီးပြောဆိုပါလေ
။အာ Lloyds အာမခံအနေနဲ့ကတော့သူတို့ကိုယ်တိုင်လုပ်တာမရှိပါဘူး။သို့တော်သူတို့ကကပောင်းမှာဒီအာမခံလုပ်ငန်းအားလုံးကိုပေါင်းဝင်အောင်ပေါ့နော်တရားဝင်အောင်နောက်ပြီးတော့ဒီသတ်မှတ်ထားတဲ့စင်တန်းပြင်အောင်ဆိုတဲ့ကိစ္စကိုလုပ်တဲ့အာဌာနချုပ်တခုဖြစ်တယ်သူညမှာဆိုလို့ရှိရင်သူတို့ဒီအာမခံလုပ်ငန်းမှာသက်ဆိုင်ပြအာမခံတဲ့လုပ်ငန်းပေါ့နော် reinsurance ဆိုတဲ့ကိစ္စရှိတယ်နောက်တစ်ခါကြားကနေပြီးတော့ဒီအာမခံလုပ်ငန်းရဲ့နောက်တစ်ခါသက်ဆိုင်ကြားခံလုပ်ငန်းကိုပြန်ပြီး reinsurance ကိစ္စလုပ်ပြီးတော့ broker ဆိုတဲ့ဖွဲ့စားရရှိတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့သူတို့ရှိမှာဒီတစ်ကမ္ဘာလုံးကအာမခံဖွဲ့စားရှိတော့ဒီကိစ္စနဲ့ပတ်သက်လို့ဟိုတွေ့ဝိုက်ပြီးတော့လုပ်ငန်းတွေရှိမရှိဆိုတဲ့ကိစ္စကျွန်တော်ဆွေးနွေးတဲ့ကိစ္စဖြစ်ပါတယ်အဲ့သူတို့ကတော့ဒီကုမ္ပဏီရဲ့အနေနဲ့ကပေါ့နော်သူကဒီနိုင်ငံရေးနဲ့ပတ်သက်လို့သူတို့ဘာမှပတ်သက်မှုမရှိဘူးသူတို့ဂျာဝင်ပတ်သက်မှုလည်းမရှိဘူးဆိုတဲ့ကြောင့်သူတို့ပြောတယ
် Rice Company နဲ့တွေ့ဆုံမှုဟာအောင်မြင်မှုရှိမရှိဦးမောင်မောင်ကိုမေးမြန်းတဲ့အခါမှာ
အာဒီ Rice Company နဲ့တွေ့ဖို့ဆိုတာကိစ္စလွယ်တာမဟုတ်ပါဘူးခင်ဗျာတော်တော်လေးခက်ပါတယ်ဒီပုဂ္ဂိုလ်ဒီကုမ္ပဏီကပြောမယ်ဆိုရင်တတအနှစ်300ကျော်ပြီဆိုတော့တော်တော်လေးအစဉ်လာရှိတဲ့ကုမ္ပဏီကြီးတစ်ခုဖြစ်တယ်တစ်နှစ်တစ်နှစ်ကိုသူတို့ရဲ့ဒီသူတို့ဂျာမှာဖြတ်သန်းသွားတဲ့ငွေရာအင်္ဂလိပ်ပေါင်ငွေ14 billion pounds ကျော်ပေါ့နော်ဆိုတော့အဲ့ဒါရှိတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့အတွက်ကြောင့်ဒီလိုပုံငွေမျိုးနဲ့တွေ့ဖို့ဆွေးနွေးဖို့ဆိုတာကျွန်တော်တို့သိမလဲဘူးအခုလိုတွေ့ခွင့်ရတဲ့ကိစ္စကတော်တော်လေးအဆင်ပြေတယ်ကျွန်တော်ထင်တယ်နောက်ပိုင်းမှာကျွန်တော်ဆက်လက်ပြီးတော့ဆွေးနွေးသွားနိုင်ရမယ်လို့ထင်တယ်ဆိုတော့ကျွန်တော်ကတော့အောင်မြင်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဆက်လက်တင်ပြလိုတာကတော့ဒီလဆန်းမှာတရုတ်ရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ CNOOC ကအေယာမအမေရိကန်ရေနံကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Unocal ကိုဝယ်ယူဖို့အပြိုင်ဝယ်ပဲဖြစ်တဲ့အမေရိကန်ရဲ့ Chevron ရေနံကုမ္ပဏီတက်ကိုငွေတွေပို့ပေးပြီးကမ်းလှမ်းလိုက်တဲ့အတွက်အမေရိကန်စီးပွားရေးလောကအမေရိကန်ပြည်သူအခြားနိုင်ငံရေးလောကပါကြက်ရိုက်တဲ့အမေရိကန်တရုတ်ရေနံစီးပွားရေးသတင်းတွေပဲဖြစ်ပါလေ
။အဲ့ဒီတရုတ်ရေနံကုမ္ပဏီကြီး CNOOC ကဝယ်ယူဖို့ကမ်းလှမ်းချက်ကြောင့်အမေရိကန်ပြည်သူတွေအနေနဲ့လည်းမကြေမနပ်ဖြစ်ကြပါနဲ့။စီးပွားရေးနိုင်ငံရေးလောကမှာလည်းဒီအရောက်ဝယ်ကိစ္စဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအမျိုးသားလုံခြုံရေးအတွက်အန်ဒရယ်ဖြစ်လာနိုင်မှုရှိမရှိဆိုတာကိုအခြေတင်ပြောဆိုမှုတွေဖြစ်လာကြတယ်။အမေရိကန်ရဲ့ Unocal ကုမ္ပဏီကိုတရုတ်ပြည်ရဲ့ CNOOC လက်ထဲကိုအရောက်ခံမလားဆိုပြီးအမေရိကန်ပြည်သူတထောင်ကျော်ရဲ့စာနာသဘောထားကိုကောက်ခံကြည့်ရမှာ၄ဘုံ၃ဘုံနီးပါးဟာအရောက်ဝယ်ပြုတာကိုသဘောမတူကြောင်းတုံ့ပြန်ခဲ့ကြပါတယ်။ဒီအရောက်ဝယ်ကိစ္စဟာအမေရိကအမျိုးသားလုံခြုံရေးအတွက်အန်ဒရယ်တရဖြစ်လာနိုင်တယ်လို့အမေရိကအောက်လွှတ်တော်ကရှုမြင်ခဲ့ပါတယ်။အဲ့ဒီအတွက်အရောက်ဝယ်မဖြစ်အောင်တားဆီးနိုင်ဖို့အတွက်အရေးယူဆောင်ရွက်ချက်တရကိုနောက်ထပ်မူလီတရထပ်တင်းတဲ့အနေနဲ့သမ္မတဘော့ရှ်အစိုးရအဖော်အမေရိကအောက်လွှတ်တော်ကဖိအားပေးလိုက်ပါတယ်
။ဒီအရောက်ဝယ်ကိစ္စကိုအမေရိကအမျိုးသားလုံခြုံရေးအဖြစ်ဘာကြောင့်ရှုမြင်ရပါသလဲဆိုတာကိုအမေရိကန်လွှတ်တော်ကိုအကြံပြုရတဲ့အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးသုံးသပ်မှုကွန်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ Miss Bartholomew ကရှင်းပြပြောဆိုပါလေ
။စ
CNOOC Company ရဲ့ရှယ်ယာအများစုကိုတရုတ်အစိုးရကပိုင်ဆိုင်ကြီးချုပ်ကန့်ထားမှုရှိတဲ့အတွက်တကယ်လို့ CNOOC ကအမေရိကန်ရင်းနှီးကုမ္ပဏီဖြစ်တဲ့ယူနိုကဲကိုပိုင်ဆိုင်သွားမယ်ဆိုရင်အမေရိကန်မျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့သူမကပြောဆိုပါတယ်။အဲဒါကြောင့်လဲတရုတ်ကုမ္ပဏီကို ဝယ်ယူခွင့်ရရှိဖို့ရန်အတွက်တရုတ်နိုင်ငံတော်ကောင်စီနဲ့တရုတ်အစိုးရတို့ကခွင့်ပြုလိုက်တာဖြစ်တယ်လို့လဲပြောဆိုပါတယ်။ယူနိုကဲကုမ္ပဏီကို CNOOC ကုမ္ပဏီနဲ့အမေရိကန်ရဲ့ရှက်ဗရွန်ရင်းနှီးကုမ္ပဏီတို့ဟာအပြိုင်ကမ်းလှမ်းခဲ့ရမှာ Chevron ကုမ္ပဏီက 16.5 ဘီလီယံဒေါ်လာသာပေးနိုင်ပြီးတရုတ်ပြည်ရဲ့ CNOOC ကုမ္ပဏီကတော့ 18.5 ဘီလီယံဒေါ်လာကမ်းလှမ်းခဲ့ပါတယ်။ဒါကြတော့ CNOOC ရဲ့စုစုပေါင်း တန်ဖိုးကခန့်မှန်းချီ22ဘီလီယံဒေါ်လာသာရှိတာမို့ယူနိုကဲကိုဝယ်ယူမယ်ဆိုရင်တရုတ်အစိုးရဗဟိုဘဏ်ကြီးကငွေတွေကိုရရှိအောင်အစိုးရရဲ့အရန်ငွေတွေထဲကထုတ်ယူသုံးစွဲမှာဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့် CNOOC ကုမ္ပဏီဟာတရုတ်အစိုးရပိုင်နီးနီးဖြစ်သွားပြီးတရုတ်အစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အတွက်တရုတ်အစိုးရအောဇာကံဖြစ်လာမှာဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်အမေရိကန်အမျိုးသားလုံခြုံရေးအကျိုးကိုထိပါးလာနိုင်တဲ့သဘောလည်းရှိနိုင်နေဆိုပြီး ဒီကိနာကုမ္ပဏီအယောင်းအဝယ်ကိစ္စဟာစီးပွားရေးကဏ္ဍကိုကျော်လွန်တာနိုင်ငံရေးရှုထောင့်အမြင်တွေကိုပါပေါ်လွင်လာစေတယ်လို့သုံးသပ်ကြခြင်းဖြစ်ပါတယ်။ CNOOC နဲ့အယောင်းအဝယ်ဖြစ်မြောက်ရေးကိစ္စကိုနောက်ဆုံးမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့အမေရိကန်အေဂျင်စီမျိုးစုံပါဝင်တဲ့နိုင်ငံခြားယင်းနှိမ့်ဆောင်မှုများဆိုင်ရာကော်မတီကထုတ်ပြန်ပြီးမှမှုစောင့်ကြည့်ရအောင်မယ်အချိန်မှာရှိတဲ့အကြောင်းကိုသင်ပြရင်းဒီသတင်းပါတွေစီးပွားရေးကဏ္ဍကိုဒီမှာတွင်ရန်နာကိုပြုပါ။